ပရာဇိမဖျားရုဆလန်နာစင်ညာမှာတော့မြမအေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။တိုင်းသားဒေသတချို့မှာယူကောက်ပွဲမကျင်းပဘူးလို့ကြေညာတာနဲ့ပတ်သက်ပြီးဘယ်လိုအကျိုးဆက်တွေဖြစ်ပေါ်လာနိုင်တယ်လဲဆိုတာမြမအေးသုံးသက်သူဥမ္မမောင်စိုးနဲ့ကျွန်တော်ကြိုးစားတာဆွေးနွေးသုံးသက်ထားတာဖြစ်ပါတယ်။
သူတို့ရဲ့အကြောင်းပြချက်တွေကတော့ကျောင်းကျူးစီရုံမှုရှိရလားဆိုတာနဲ့ပတ်သက်ပြီးဥမ္မာမောင်စိုးကအခုလိုစတင်ဖြစ်ပါတယ်။ခိုင်ပြည်နယ်ကတော့စစ်ပွဲတွေကိုကျောင်းပြပါတယ်။တကယ်လို့ရှမ်းပြည်နယ်ဆိုတာကတော့ဘွားလေးမြို့နယ်နဲ့မန္တလေးမြို့နယ်ဆိုတာ2014ကအလုပ်တဲ့မြို့နယ်တွေဖြစ်တဲ့ကြောင့်မလို့ဟိုင်းကိန်တဲ့မြို့နယ်နဲ့ဂျန်နယ်ကြီးရအောင်စုလိုပဲတွေ့လို့ရပါတယ်။အဲ့တော
ဒီအတွက်မျိုးကုန်နေအများကြီးဖြစ်လာပါတယ်။ပြဿနာကပါလဲဆိုတော့ပထမတစ်ချက်ကရေကောက်ပွဲကွန်ရှင်ကြီးရေကောက်ပွဲမလုပ်ဘူးလို့ပြောရတဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဌာနတီဗီသို့မဟုတ်သက်ဆိုင်နိုင်ငံရေးပါတီစီစီရေကောက်ပွဲအောက်ခြေကွန်ရှင်ဖွဲ့စည်းနေတဲ့ဒီပုံနဲ့ဆွေးနွေးတာမရှိဘူးပြ။တကယ်တမ်းကအရင်ရေကောက်ပွဲကွန်ရှင်တို့ကဒီရေကောက်ပွဲရွှေစင်းမရွှေစင်းနဲ့ပတ်သက်ပြီးဆွေးနွေးခွဲခေါ်တာရှိပါတယ်။ဥဒေကွန်ရှင်လက်ထက်ကဒါပေမဲ့အခုဥလာသိန်းကွန်ရှင်လက်ထက်မှာမရှိဘဲနဲ့ဆုံးဖြတ်လိုက်တယ်သူကတော့လုံးလုံးစေပေါ့ဗျ officially တည်ဝင်မကြေညာပေမဲ့သူတို့ကတော့လုံခြုံရေးအကြောင်းပြချက်တွေကိုစဉ်းစားပြီးတော့ပြင်ညာတယ်ဆိုပေမဲ့တကယ်တမ်းညီချင်းမှာလုံခြုံရေးအကြောင်းပြချက်ကမခိုင်လုံဘူးလို့မြင်ရတာပေါ့
ဟုတ်ကဲ့
ဥပမာရခိုင်ပြည်မှာဆိုတော့ပေါ့တော်လို့တောင်ကုန်းတို့ရံပြေအကြောက်ဖြူတို့ဆိုတာတိုက်ပွဲမဖြစ်တဲ့အေရိယာဖြစ်တယ်တကယ်ဒါပေမဲ့တကယ်တမ်းသူတို့ဒီတော့ပဲလုံခြုံအသိအမှတ်ပြုထားတယ်ဟာတိုက်ပွဲဖြစ်တဲ့အများဆုံးတလက်ဝမြို့နယ်မှာခွင့်ပြုထားတာရှိတယ်အဲ့တော့မျိုးမေးစရာတွေအများကြီးရှိနေပါတယ်အဲ့တော့ဆရာမေးတဲ့မျိုးကိုပြန်ဖြေရရင်ရွေးကောက်ပွဲမလုပ်တဲ့ကိစ္စနဲ့ပတ်သက်လာရင်တကူကတော့လက်ရှိရွေးကောက်ပွဲကွန်ရှင်ရဲ့လုံခြုံရေးခိုင်မြန်မာနေလို့ထင်ပါတယ်ဒုတိယတစ်ခုကတော့ဒါပြန်လဲစမ်းစစ်တဲ့ကိစ္စလို့ထင်ပါတယ
်တချို့ကရွေးကောက်ပွဲကွန်ရှင်ဟာတကယ်လွတ်လပ်တဲ့ကွန်ရှင်ဟုတ်ရလားအနရအစွဲဩဇာပြမမှုလည်းအမှရှိနေလို့သုံးသပ်ကြရလဲရှိပါတယ်။ဒါပေမဲ့ NLD ပါတီကပုဂ္ဂိုလ်တယောက်ကတော့သူတို့နဲ့ဘာမှမဆိုင်ဘူးကော်မရှင်သဘောသာဖြစ်တယ်လို့ဆိုပါတယ်။ဆိုတော့ကော်မရှင်နဲ့အစိုးရနဲ့ဆက်ဆံမှုရောသံပြားရှိနေရတဲ့ကိစ္စသံပြားရှိထိုက်တဲ့ကိစ္စလို့ထင်ပါသလားခင်ဗျ။အဲ့လိုသံပြားရှိတ
ဲ့ကိစ္စကတော့ရေကောက်ပွဲကော်မရှင်ကမကြီးညာခင်တချို့အချက်တွေကို NLD အစိုးရခေါင်းဆောင်တွေကနေပြီးကြိုးပြောတဲ့ဟာမျိုးအနည်းဆုံးအေးပေါ့ဗျာကျူပြောတဲ့ကိစ္စလည်း၃ငါလောက်ချက်ခုရဲ့ဗျအဲ့ဒီခါကျတော့တချို့ကဒီကိစ္စဒီရေကောက်ပွဲကော်မရှင်မတိုင်ခင်စိုးရကျူပြောတဲ့အတွက်ကြောင့်အန်နေစိုးရနဲ့ပတ်သက်ပြီးတမ်းများရှိပါတယ်နောက်တစ်ခုကဒုတိယတစ်ခုကတော့ရေကောက်ပွဲမကျင်းပတဲ့မြို့နယ်ဒေသတွေဒီအန်နေအနေနဲ့2015လောက်ရှုံးခဲ့တဲ့မြို့နယ်တွေကြီးပဲဖြစ်နေတဲ့အတွက်အဲ့ပုံမှာလည်းတမ်းများရှိကြပါတယ်ခင
်ဗျဒီလိုအထူးသဖြင့်ဥပမာဆိုပြောရရင်ခိုင်းပြည်နယ်မှာရေကောက်ပွဲမကျင်းပတဲ့မြို့နယ်တွေတော်တော်များများရှိနေတဲ့အချိန်မှာအစကတည်းကရခိုင်ပြည်နယ်ကပြည်သူတို့ချို့ကတော့သူတို့ဟာရေကောက်ပွဲလုပ်ပြီးတော့လွှတ်တော်ကအရေးခံရတဲ့ကိုယ်စားလှယ်တွေလွှတ်တော်မှရောက်နေပေမဲ့သူတို့ကိုယ်စားလှယ်တွေဟာလူထုကိုကိုစားပြုပြီးဘာမှလှုပ်ဆောင်နိုင်ခြင်းအကောင့်တွေဖော်နိုင်ခြင်းမရှိဘူးအဆိုးဆုံးသူတို့ရွေးကောက်ပွဲနိုင်ပေမဲ့သူတို့စီမှာအစိုးရကလည်းသူတို့ဖွဲ့စည်းရတာမဟုတ်ဘူးစသဖြင့်ဒီဒီမိုကရေစီရွေးကောက်ပွဲပေါ်မှာအယုံဒီသိမ့်နေနေကြတယ်ဆိုတာကိုတွေ့ရပါတယ်ဆိုတော့အခုလိုလုပ်လိုက်တဲ့အတွက်ကြောင့်ပိုပြီးတော့များဒီဒီမိုကရေစီရွေးကောက်ပွဲပေါ်မှာအယုံဒီကျင်းမဲ့သွားနိုင်တယ်လို့တွေ့ရဆိုရင်အဲ့ဒါတွေးသိမ့်ပါလားခင်ဗျာအဲ့လိုဖြစ်နိုင်မှာ
အဲ့လိုပဲဖြစ်ပါလိမ့်မယ်ခင်ဗျာတကယ်တမ်းကတော့နောက်ဆုံးကျွန်တော်2015ရွေးကောက်ပွဲတက်မှာဒီခိုင်ကိုစားပြုဒီခိုင်သာပါတီတွေအများစုနိုင်ရတယ်အမေဆိုးရဖွဲ့ခွင့်လည်းမရှိဘူးအဲပြည်တော်စုဆိုးရဖွဲ့တဲ့ NLD အဆိုးရကိုယ်တိုင်ကဒီခိုင်ပါတီကိုစွန့်နေပဲဒီပြည်နယ်အရေးနဲ့ပတ်သက်ပြီးအ ਨੇ ဆုံးပေါ့ဗျာပြည်တော်စုအရေးမဟုတ်တော့ဒီပြည်နယ်အရေးနဲ့ပဲစွန့်နေပဲဖြစ်စွန့်နေတာလည်းမရှိတဲ့အခါကျတော့ခိုင်လူစုနေနဲ့ဆက်ပြတ်ပါတယ်ဘာလို့လဲခိုင်လူစုဆက်ပြတ်တဲ့ဆိုတာသူတို့မန်ဒိတ်ပေးထားတဲ့ခိုင်ပါတီဖြစ်တော့နော်အဲ့ပါတီကိုသူတို့ ဘူးဆူရဖြစ်တဲ့အနေဆူရမဆူညစ်တာမှာဖြစ်ဖြစ်ပါတယ်သူတို့အနေနဲ့ဒီတော့ပဲဝင်လဲဘာမှမထူးဆိုအမြင်မျိုးဖြစ်သွားတာကတော့အိတ်ထူးဆန်းတဲ့ကိစ္စဟုတ်ပါဘူးအဲ့လိုအချိန်မှာဒေသတွေမှာရွေးကောက်ပွဲမကျင်းပတဲ့အခါမှာပိုးပြီးတော့ဆိုးရတဲ့အကျိုးသက်တွေဖြစ်လာတယ်လို့ကျွန်တော်တို့ကမြင်ဆိုတော့ဗျာနိုင်ငံရေးဖောင်ကျင်းသွားပြီးတော့စစ်ပောင်ကျရတဲ့အချိန်မျိုးဖြစ်တယ်အဲ့တော့ဒီစိတ်မကြခင်ကအေရလေးပညာတခုရှိပါတယ်အဲ့ဒါတော့တောင်ကိုက MND မှတ်သုံးအောင်သူတို့ဖမ်းလိုက်တယ်ဖမ်းထားတာကတော့ MND ဆိုးရနေနဲ့သူအကြံဖက်ဖွဲ့ပညာတော်သူတို့ကြီးကဒီဖတ်တာတော့ဒါနဲ့ပတ်သက်ပြီးတော့လဲလေလုံးမယ်ဆိုချင်ညာတယ်ဒါလည်းပဲ2018ဒီဇင်ဘာကနေဒီနေ့ချိန်ထိရခိုင်စစ်ပွဲထဲမှာလူရသားတွေဆုံးမှု300ကျော်ရှိပြီးတော့ရသားဒဏ်ရာမှု600ကျော်လောက်ရှိပါတယ်ဖမ်းဆီးပြီးရုံးတင်ခံရတာလည်း405ပေါင်းရှင်ရှိတဲ့ချိန်မှာသူ့ဘက်ကလည်းတင်းနေမှာတုံ့ပြန်လာတာပေါ့အချိန်လေးကိုကြည့်မယ်ဆိုဘလို့ဖြစ်သွားလဲဆိုဟာမူရာဘီဥရိသလို့ပေါ့ဗျာမျိုးလုံးတစ်လုံးတွေ့မျိုးလုံးတစ်လုံးသွားတဲ့ချောင်းတွေသွားချောင်းပြန်ပေးရမယ်ဆိုရဲဟာမျိုးဒီလက်နက်ငယ်ဖွဲ့ကြီးကတုံ့ပြန်လာအေးပေါ့ဗျလက်နက်ငယ်ဖွဲ့ကတုံ့ပြန်လာတွေ့ရတယ်အဲ့တုံ့ပြန်မှုကိုကျွန်တော်ကမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်တော့လောဆယ်ရခိုင်မှာပုံမူပြင်းထန်တဲ့စစ်ပွဲတစ်ခုကိုကျွန်တော်ကကြုံတွေ့ရလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဥမာဆိုတော့အခုဒီကထုတ်ပြန်ချက်ကိုပြောတော့ကျွန်တော်အခုဒေါန်ဆန်းစုကြည်နိုင်ငံတော်အတိုင်းငံပုဂ္ဂိုလ်ပြောကြားသွားတဲ့မင်ကွန်းထဲမှာကြားလိုက်ရတဲ့စကားတစ်ခုအင်မတန်အတက်စရာစချမ်းသာစရာကောက်ပါတယ်တကယ်များဖြစ်မှာဆိုရင်ပေါ့လေရခိုင်အတွက်ပြည်ထောင်စုအတွက်ရခိုင်ဆဲလို့ပြောပါပါတယ်ဆိုတော့တကယ်များဖြစ်လာနိုင်မဲ့အခြေအနေတော့ရှိပါရဲ့လားကျွန်တော်မြင်တာတော့ရခိုင်နဲ့ပြည်ထောင်စုနဲ့ဟာပုံမူအလန်းကွာလာတဲ့ဘက်ကိုရွေ့လျားနေတယ်အခြေအနေပိုဆိုးလာနိုင်တယ်လို့ပဲထင်မိပါတယ်ဥပမာဆိုပဲလို့သဘောပါပါတယ
်ကျွန်တော်ကတော့လက်ရှိအနေအထားမှာခုနလေအဲ့ဒေါန်ဆန်းစုကြည်ပြောတဲ့မြန်မာနိုင်ငံမှာပါသူရှိရယ်ခရင်နဲ့ပတ်သက်ပြီးတော့ပြည်သူ့ဝေဖန်မှုတွေရှိရယ်အဲဒီပြည်သူ့အားနည်းချက်တွေထောက်ပြနိုင်တာရှိရယ်ဒါခရင်ကိုပိုဆိုးသွားစေတယ်ဆိုတဲ့အမြင်မျိုးပြောသွားတာလည်းရှိပါတယ်ဟုတ်ရ
ဟုတ်ကဲ့
အဲ့တော့လလောတဲ့အချိန်ဒီမှာကတော့ခရင်ပြဿနာကိုလက်တွေ့မဖြစ်ရှင်းနိုင်ဘူးဆိုတော့ပိုဆိုးနိုင်လက်တွေ့ဖြစ်ရှင်းနိုင်မှုဆိုတာအပြည့်ရနိုင်မှုကျွန်တော်ကအရင်လုံးမှဒီပြဿနာအလုံးဖြစ်စင်းတော့အရသာထိခိုက်မှုအရသာပြည်သူ့မှုအပါအဝင်အပြန်အလှန်ဖန်ဆင်းမှုတွေပေါ့ပြန်နိုင်မှာဒါမဲ့အပြန်အတိတ်ခက်ရသေးဘူးမလုံနိုင်ဘူးဆိုလို့ရှိရင်တော့ခင်ဗျာပြဿနာလောတဲ့ဒီတလားနှစ်လားတော့ပုံပုံတင်းမှာပုံပုံပြီးကြီးမောကြီးထွန်းလာဖို့ပဲများတယ်ဗျာ။ဟောဆိုအရသာတည်ဆုံးမှုတွေများလာတဲ့အခါမှာအေးစီယုံကြီးဖြစ်စီမစီယုံကြီးဖြစ်စီထိုင်လူလူကြားမှာလည်းပဲခံစားချက်နဲ့တင်းမှာမှုတွေကများနေ။အဲ့လိုအနေအထားမှာကျွန်တော်အမြင်ကတော့ဒီခိုင်မာတော့ပုံပုံပြင်းထန်တဲ့အပြန်တင်းမာတဲ့ထုတ်ပြန်မှုတွေပဲတွေ့ရလိမ့်မယ်လို့ထင်ပါတယ်ဒီရပိုင်းမှာ
လူတို့ကအရင်ကသုံးသပ်ထားရတာကတော့မြန်မာပြည်နိုင်ငံရေးမှာအဓိကအဖြစ်တပ်မတော်ရဲ့ NLD ရဲ့တိုင်းရင်းသားအင်အားစုရဲ့သုံးဝင်းဆိုင်အပြန်အင်အားအပြန်ဆိုင်သုံးခုရှိတယ်လို့သုံးသပ်ကြရလဲရှိပါအခုတော့တပ်မတော်နဲ့ NLD အစိုးရကအင်အားတစုရဲ့အဖြစ်ပေါင်းသွားပြီးတော့တိုင်းရင်းသားအင်အားစုကိုအပြတ်ချေမှုန်းတော့မယ်ဆိုတဲ့သဘောမျိုးလုပ်နေတယ်လို့သုံးသပ်လာကြတာကြားပါတယ်အဲ့ဒုံတဲ့ဘာဥမမဆိုကလေးသွားပါလေ
။ဘူးရောအဲ့လိုဖြစ်လာတယ်ဗျ။အတိကကဒီ energy policy policy တော့မဟုတ်သေးဘူးပေါ့။ policy ဖြစ်တော့ထွက်လာတယ်ဘူး။ဒါမဲ့ energy ထောက်ခံတဲ့သူ energy ရဲ့သုတေသနာတချို့ကလည်းတော့အေးနဲ့ပတ်သက်ပြီးတော့ပြင်းထန်တာတက်ခဲလာပြီးတော့အခုအထူးသဖြင့်ပေါ့ဗျာ။တောင်ကုန်းကအမှတ်3ရောက်အဖတ်ခံပြီးတော့ကျွန်တော်တက်ခဲလာပြီးတော့အပြုတ်ချင်မရမယ်လို့ပြောလာတဲ့အခြေအားမျိုးဒီအဲ့ဒီအခြေအနေကိုဆက်ရောက်သွားနိုင်တယ်ဗျ။အဲ့ဒါဆိုရင်တော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဘာဒီငင်းငင်းရိပ်သက်ကတော့လာလာမကောင်းပါဘူ
းဆိုတော့ဒီပြဿနာကရခိုင်တစ်ခုနဲ့နေပြီးသွားမလားညာတကယ်လို့သာရခိုင်ပြဿနာပူပြီးဆူဆူရွာဖြစ်လာတယ်ဆိုရင်ကျန်တဲ့တိုင်းသားဒေသတွေရဲ့အခြေအနေရောဘယ်လိုရိုက်ခတ်နိုင်ပါလဲ
ကျွန်တော်မြင်တော့အခုလောဆယ်ရွေးကောက်ပွဲကိုရဆိုင်တဲ့ဟိုတိုင်းသားဒေသတွေမှာကျွန်တော်တို့အများပြမကျင်းပနိုင်တဲ့ပုံမှာရဆိုင်တခုတည်းတော့ကန့်ကွက်တာမဟုတ်ဘူးဗျ။အင်သာပါတီအလုံးကန့်ကွက်ကြပြီးတိုင်းသားပါတီအလုံးကစိတ်ပြက်လက်ပြက်ဖြစ်နေကြတဲ့အခြေအနေမျိုးကျွန်တော်တို့တွေ့ရပါတယ်။နောက်တစ်ခုကစစ်ပွဲဒီ level ရခိုင်နိုင်ငံမှာကရှမ်းမြောက်ကချင်းစတဲ့ဒေသတွေမှာပြည်မီးရတက်တောက်နိုင်တယ်လို့ထင်ပါတယ်။ဆိုတော့စစ်ကြဒီရခိုင်နေတော့ ပြီးလိမ့်မယ်လို့ကျွန်တော်တော့မထင်ပါဘူးနဲ့
နောက်ဆုံးမြင်လာတော့ဒီလိုရွေးကောက်ပွဲမကျင်းပဘူးလို့သူတို့ကြေညာတဲ့ကိစ္စတွေဟာဒီတိုင်းရင်းသားတွေတိုင်းမှာသူတို့ NLD ရှုံပြီးတော့တိုင်းရင်းသားပါတီတွေအင်အားကောင်းလာမှဆိုရင်လို့တမင်လုတ်တယ်ဆိုတဲ့ရွေးချယ်နဲ့လုတ်တယ်လို့တိုင်းရင်းသားတချို့ဟာပြောကြပါတယ်ဆိုတော့ဥမမုံဆိုတဲ့ခိုင်မာမျိုးနဲ့တချို့ကနမူနာပေးပြီးတော့ပြောတော့ပြီးဖြစ်ပါတယ်ဆိုတော့တိုင်းနိုင်ငံလုံးမှာတန်တိုင်းသားဒေသတွေမှာလုတ်တက်ကိစ္စတွေကိုလွှမ်းခြုံပြီးကြီးမယ်ဆိုရင် NLD မှာတကယ်တမ်းဒီသဘောထားရှိနေတယ်လို့ယူဆစရာအကြောင်းရှိပါလား
အမေဒီမှာဒီတော့ရှိလားမရှိလားတော့ကျွန်တော်လည်းပြောခတ်ပါတယ်
ခမ်းမှန်းရပဲဟုတ်ကဲ့
တော့လည်းပဲလောဆယ်ရွက်ောက်ပွဲမချစ်ပါတဲ့မြို့နယ်ဒီ NLD 2005မှာရှုံးနေတဲ့မြို့နယ်ဒီဖြစ်တဲ့တွေ့အဲ့လိုတော့ပြောစရာဖြစ်ပါတယ်ကျွန်တော်နေတဲ့အချင်းပြင်တာကတော့ NLD ဒီတိုင်းသားပါတီဒီအနိုင်ရတဲ့ဒီရှိတော်လဲ NLD ဟာပြန်ဖက်ပြီးပြန်ဖက်ပြီးဖြစ်သဘောမထောက်ဖို့လိုပါတယ်တိုင်းသားပါတီတွေဒီကျွန်တော်ဒီမိုကရေစီမှာအမိတ်တွေဖြစ်တယ်ဒီရင်းမှာတိုင်းသားတွေဒီဒီမိုကရေစီအင်အားစုတွေမဟာမိတ်တွေဖြစ်တဲ့သူသဘောထားမှသာလေဒီပြဿနာကိုဖြေရှင်းနိုင်နေမယ်လို့ထင်ပါတယ်အဲ့ဒါကိုရံပဲလို့သဘောထားနေတော့ပြဿနာဖြေရှင်းနိုင်မှာမဟုတ်ပါဘူး